ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးစတင်ဖို့နှီးကလာချိန်မှာကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဗမော်ခရိုင်မင်းစီမြို့နယ်ထဲမှာကချင်လူ့လက်ရဲတပ်ဖွဲ့ KIA ရဲ့တပ်စခန်း20ကျော်ကိုအစိုးရတပ်မတော်ကသိမ်းယူခဲ့ပါတယ်။ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာနှစ်ဖက်ယုံကြည်မှုကိုပြက်ပြားစေပြီးငြိမ်းချမ်းရေးဆွေးနွေးဖို့အတွက်အခက်အခဲဖြစ်စေနိုင်ကြောင်းကချင်ငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ PCG ကသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီနှစ်ဇန်နဝါရီလအတွင်းမှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာကချင်ပြည်နယ်တနိုင်းနဲ့မန်စီမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဤပညာထောက်ကူရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတောင်ခါကအခုလိုပြောပါတယ်။
ဒီရပိုင်းကတနင်္ဂနွေနေ့ထဲကကောင်ရာရွာရဲ့တောင်ဘက်ချမ်းပေါ့ငါးကားရွာကောင်ရာရွာအဲပရင်မော်ရွှေမော်အဲ့ဒီနေနေဒေသတွေမှာနှစ်ပတ်လောက်ရှိပြီမဝေးဘက်ကတော့ဟိုတိုက်နေတော့ပဲနားလိုက်တိုင်းလိုက်နားလိုက်တိုင်းအဲ့လိုနဲ့
အစိုးရတပ်မတော်ဘက်ကဗမော်ခရိုင်မန်စီမြို့နယ်မန်ဝင်းကြီးဂိုက်တိတ်ဒေသအတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကနေဒီနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ရမှာ KIA စခန်းငယ်18ခုနဲ့အဓိကစခန်း4ခုကိုသိမ်းပိုက်ရမိကြောင်းအဖိုးတန်တယန်ဇာတနဲ့တစ်တွေကိုတစ်ဖက်နိုင်ငံကိုတရားမဝင်ထုတ်ယူတဲ့လမ်းကြောင်းကိုထိန်းချုပ်နိုင်လိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဥတော်ခါကတော့ဒီသတင်းထုတ်ပြန်ချက်ဟာဆိုရကထုတ်ပြန်တာမဟုတ်တာကြောင့်ပြန်လည်တုံ့ပြန်ဖို့မရှိကြောင်းပြောပါတယ်KIO KIA အဖွဲ့ဟာအရင်စဆိုရနဲ့18နှစ်ကြာအပြစ်ခတ်ရက်စဲပြီး2012ခုနှစ်ဦးသိန်းစိန်ဦးဆောင်နဲ့ဆိုရလက်ထက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်အစိုးရတမ်ဘရွန်နဲ့ KIO အကြားဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူးငင်းကြဲဆွေးနွေးမှုနဲ့ပတ်သက်ပြီးဥတော်ခါကသူ့အမြင်ကိုအခုလိုဆက်ပြောပါတယ
်အခုဒီ6နှစ်ကျော်9နှစ်ကာလအထိကျူပန်းခဲ့တဲ့စီးရဲနိုင်ငံရေးငင်းကြဲရေးလူမျိုးရေးစတဲ့ချက်အားလုံးကိုခြုံငုံပြောမယ်ဆိုလို့ရှင်တော့အစိုးရအနေနဲ့လည်းသဆုံးတရားအရေးယူပြောဆိုမှုတွေလုပ်တင်တယ်တွတ်တော်ထဲမှာလည်းထိုနည်း၎င်းပဲဆွေးနွေးမှုတွေလုပ်တင်တယ်အဲတမတော်အနေနဲ့လည်းဒီထက်ပိုပြီးတော့ထိရောက်တဲ့ရှင်နေလမ်းကြောင်းကိုရှာတင်တယ်နိုင်ငံတကာအနေနဲ့လည်းလမ်းကြောင်းမှန်ရောက်အောင်ဝိုင်းဝန်းထိန်းချုပ်ပေးတင်တယ်လို့အခုကဒေါ်အောင်ဆန်းစုကြည် NLD အစိုးရကိုပဲဟိုမန္တလေးစီမားဒီချစ်စီအချင်းတစ်ခုယူရမယ်ဆိုတော့နားလည်မှုပေးတင်အောင်ရောင်းနဲ့နှေးပြီးလိုက်နေတဲ့ဟာကမကောင်းဘူးလို့ယူဆတာပေါ့
လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမ်ရော့ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေဟာငင်းကြဲရေးလုပ်ငန်းစဉ်ကိုစန့်ကျင်ဆောင်ရွက်နေကြောင်းပြောဆိုတာရှိသလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတမ်ရော့ကသူတို့နယ်မြေအတွင်းကိုထိုးစစ်ဆင်နေကြောင်းပြောဆိုတာတွေရှိနေပါတယ်။တချင်ငင်းကြဲရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့လက်ရှိငင်းကြဲရေးဖြစ်စဉ်အပေါ်အခုလိုတုံ့တက်ပါတယ
်။ဆိုရရောတမ်ရော့ရောတိုင်းသားလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့တွေရောအားလုံးရဲ့စစ်သားထက်မှဟိုတကယ်ပဲငင်းချမ်းစစ်ချင်းနဲ့ဆန္ဒရှိလို့ရှိရင်တခါတစ်ခါမိနိုင်တဲ့အခါမှာအလျှော့အတင်းလုပ်ပြီးတော့မှယုံကြည်မှုပုံမှုခိုင်မအောင်တည်ဆောက်နိုင်ဖို့တော့အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်။အဲ့လိုငင်းချင်းသွားနေတဲ့အချိန်မှာအခုလိုတိုက်ပွဲဖြစ်တဲ့ဥစ္စာကတော့နည်းနည်းရှော့ချဖို့တော့ကောင်းတယ်။ဒီစစ်ချင်းကိုရှော့ချပြီးတော့မှဖြည်းဖြည်းယုံကြည်မှုတည်ဆောက်ပြီးမှသွားမယ်ဆိုရင်တော့ဖြစ်နိုင်ခြေရှိတယ်
။အစိုးရနဲ့ KIO အကြားမှာ2013ခုနှစ်အောက်တိုဘာလကတိုက်ပွဲအရှိန်ရှော့ချဖို့သဘောတူညီခဲ့တယ်လို့ပြိပခညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပြီးနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာကဗိုလ်တင်တန်းကျောင်းကိုပြစ်ခတ်ခံရတဲ့နောက်မှာပြိပခညှိနှိုင်းရေးအဖွဲ့ရဲ့လုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာဖြစ်ပါတယ်။အခုအခါ KIO အဖွဲ့ဟာကျုံမြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ကိုနိုင်ငံရေးဆွေးနွေးရေးကော်မတီမှပါဝင်ထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်းရေးသဘောတူစာချုပ် NCA ပြင်ပကနေအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။အစိုးရနဲ့တမ်ရော့ဘက်ကတော့ FPNCC နဲ့တွဲဆောင်ဖို့ကိုညှင်းဆိုထားတာကြောင့်ငင်းကြဲရေးဆွေးနွေးမှုတွေဟာရပ်တန့်နေပါတယ်။